အနာသိပ္ပိကရေကအကျဉ်းတောင်တဲ့စေကုသမှုမလုံလောက်တာကြောင့်သေဆုံးသွား84ပါးရှိပါတယ်။ဒီထက်2024အတွင်းစေကုသခွင့်မရတာကြောင့်အသက်သေဆုံးသူ20နီးပါးရှိတယ်လို့အကျဉ်းသားများကူညီစောင့်ရှောက်သူတွေကပြောပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုပန်းအင်ဂျင်နီယာကပြောပြမှာပါ။
ပဲခူးတိုင်းအနောက်ချမ်းတာဝရီအချင်းထောင်ကစေကူတာမှုခံယူနေရတဲ့နိုင်ငံရေးအချင်းသားဦးထေးအောင်ကျော်ဟာပြီးခဲ့တဲ့အောက်တိုဘာလ23ရက်နေ့ကအသေးရောဂါနဲ့ကွယ်လွန်ခဲ့ပါတယ်။သူမကွယ်လွန်ခင်မှာနှင်းပန်းနှိပ်စက်မှုဒဏ်တွေကြောင့်ရောဂါပြင်းပြင်းထန်ထန်ခံစားခဲ့ရပေမယ့်လုံလောက်တဲ့ဆေးဝါးကုသခွင့်မရခဲ့ဘူးလို့နိုင်ငံရေးအချင်းသားများကွန်ရက်ကကိုတိုင်ထွန်းက VOA ကိုပြောပါတယ်။အချင်းထောင်တွင်မှစနစ်တကျဆေးကူတာမှုမခံရတဲ့အခြေအနေကိုကိုတိုင်ထွန်းကအခုလိုဆက်ပြောပါတယ
်။ဦးထေးအောင်ကျော်ကအော်တိုဘာလ23ရက်နေ့ညနေ6နာရီမိနစ်20မှာအသေးရောဂါနဲ့ကျဆုံးခဲ့ရတာဖြစ်ပါတယ်ခင်ဗျာစစ်ကြောရေးမှာဒါညစ်မှန်းနှိပ်စက်မှုတွေကိုစိုးရွားစွာခံခဲ့ရပါတယ်ဒါတာဝီထောင်တွင်ရောက်တဲ့ချိန်မှာလည်းဒါရိုက်နေနှိပ်စက်တာတွေခံခဲ့ရတယ်စစ်ကြောရေးမှာလည်းရိုက်နေနှိပ်စက်တာတွေခံခဲ့ရပါတယ်တာဝီကိုရောက်ပြီပေါ့နော်ရောက်ပြီဒါတနည်းကြော်အကြာမှာကိုထီအောင်ကျော်ဟာနေမကောင်းနဲ့အခြေအနေတွေခဏခဏဖြစ်တယ်ခဏကိုကိုခံအားတွေကျဆင်းလာတဲ့အခါမှာထောင်ဆေးရုံမှာတွားရောက်ပြတာတယ်အဲ့လိုပြတာတဲ့အချိန်မှာဒါဟာတီဝီယောဂါဖြစ်တယ်ဆိုမှထောင်ဆရာဝန်ကြီးကပြောပြီးမှတီဝီဆေးရွယ်ပေးပြီးမှတောက်တယ်အဲ့တော့၃လကျော်လောလီလာဝင်းကျင်လောက်ဒီတီဝီဆေးတောက်ပြီးမှမတက်တာတဲ့အဆုံးထောင်ပြပဆေးရုံမှာရှိရဲ့ဆေးရုံမှာတခြားတမ်းမှရိုင်းမှတာလျင်ကိုထီအောင်ကျော်ဟာတေယောဂါရှိကြအောင်ကျွန်တော်တို့သိရတယ်လို့ကျင်းဦးစည်းဝန်ထမ်းဌာနတွေဘက်ကနေမှကျွန်တော်တို့ပြန်ပြီးသိရပါတယ်
2021ခုနှစ်ဒီဇင်ဘာလ5ရက်နေ့ကအသက်42နှစ်အရွယ်ဦးထေးအောင်ကျော်ကိုစစ်ကောင်စီကဖမ်းအမ်းမှာဖမ်းဆီးခဲ့ပြီးတဲ့နောက်သူ့ကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်တွေနဲ့ထောင်ဒဏ်15နှစ်ချမှတ်ခဲ့တာပါဖမ်းဆီးချိန်ကစလို့စစ်ကြောရေးမှဦးထေးအောင်ကျော်ဟာညှဉ်းပန်းနှိပ်စက်မှုတွေခံခဲ့ရတယ်လို့ပြစ်ဒဏ်ချမှတ်ခဲ့ပြီးတဲ့နောက်မှာလည်းထောင်အသီးသီးကိုပြောင်းရွှေ့ခံရတယ်လို့သိရပါတယ်ဦးထေးအောင်ကျော်ကိုကလေးထောင်ကနေကြိုင်မြောထောင်ကို2022ခုနှစ်မှာပြောင်းရွှေ့ခဲ့ပြီးတဲ့နောက်ကြိုင်မြောထောင်ကနေတာယာဝတီထောင်ကိုပြောင်းရွှေ့ခဲ့တယ်လို့ပြောပါရတယ်။တာဝတီထောင်မှာလည်းဖိနှိပ်မှုတွေကြောင့်9လကျော်တိုက်ပိတ်ခံခဲ့ရပါတယ်။စစ်ကြောရေးမှာစစ်ဆေးခံရတာမကြခဏတိုက်ပိတ်ခံရတာရိုင်းနှက်ခံရတာတွေကြောင့်ကိုခန္ဓာတွင်းကလီစာတွေထိခိုက်မှုပြင်းထန်ပြီးအသေးပျက်စီးခဲ့တယ်လို့ယူဆကြောင်းနိုင်ငံရေးကျင်းသားဟောင်းတွေကသုံးသပ်ကြပါတယ်။လက်ရှိနိုင်ငံတော်အချင်းတောင်တွေမှာဆေးဝါးမလုံလောက်တာဆေးကုသမှုပေးတဲ့နေရာမှာလည်းအချိန်မီကုသခွင့်မရတာထောင်တွင်းကျန်းမာရေးစောင့်ရှောက်မှုအားနည်းတာတွေကြောင့်အခုလိုမသေးဆုံးသင့်ပဲတည်ဆုံးခဲ့ရတယ်လို့နိုင်ငံရေးချင်းသားများကွန်ရက်ကကိုတိုက်ထွန်းကဆိုပါတယ
်ကျွန်တော်တို့အချင်းထောင်တွင်းမှာလက်ရှိချိန်ထိမိသားစုဝင်တွေပေးပို့တဲ့နိုင်ငံရေးဆေးဝါးတွေကိုအကန့်အသတ်နဲ့လည်းပဲလက်ခံတယ်ထောင်တွင်းမှာကျွမ်းကျင်တဲ့ဆရာဝန်တွေရှိမနေဘူးပေါ့နော်ဒါအပြင်ဆရာဝန်ရနေတဲ့အတွက်ဂျူတီချင်းတွေမှာလည်းဒါဆရာဝန်တွေဟာဂျူတီကိုအပြည့်အဝထမ်းဆောင်နိုင်တဲ့အခြေအနေမရှိဘူးဒီနိုင်ငံရေးကျင်းသားတွေအရေးပေါ်ဖြစ်တဲ့အခြေအနေမျိုးမှာထောင်ပြမဆေးရုံကိုပို့ဖို့အချိန်ရန်နောက်နေတယ်ဒီလိုအခြေအနေတွေဟာဒါနိုင်ငံရေးကျင်းသားတွေအတွက်အသက်ရှင်တန်ရမယ့်ဂျာဂိုင်နှုန်းကိုလျော့နေစေပါတယ်လက်ရှိထောင်တွင်းမှာလည်းဆေးဝါးယနေ့ချိန်ဒီမလုံလောက်တရားဖြစ်တဲ့အတွက်ကျွန်တော်တို့ချင်းောင်းထဲမှာရှိတဲ့နိုင်ငံရေးချင်းသားချင်းတူတွေဟာထောင်နှင်းဆေးဝါးဆောင်ရှောက်မှုလုံလောက်စွာမရရှိဘူးဆိုတဲ့အခြေအနေကိုသူတို့အသက်တွေပေးရင်းနဲ့မှအသက်တွေပြနေရတယ်လို့ကျွန်တော်တို့ကတော့မြင်ပါတယ
်အချင်းသားတွေကိုဆေးဝါးလုံလောက်စွာမပေးရင်ကျန်းမာရေးဆောင်ရှောက်မှုပြေဝစွာမပေးရင်အချင်းဦးစီးဝန်ထမ်းတွေကိုအရေးယူလို့ရတဲ့ပုံမှန်ပြစ်ဒဏ်ပြဋ္ဌာန်းထားပေမဲ့လက်ရှိမှာတော့ဥပဒေကိုမျက်ကွယ်ပြုပြီးရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာသာဖြစ်တယ်လို့ဥပဒေအကျိုးဆောင်တဦးကသုံးသပ်ပါတယ
်။ဒီအရင်တော့အုပ်ရင်းနဲ့ပြင်းတော်လက်ဆဲဥရင်းမှာကအရင်တော့ကတန်းထားပြီးတာဆေးဝါးမလုံလောက်တာလည်းမဟုတ်ဘူးဥရေရလောက်တာလည်းမဟုတ်ဘူးဒါတွေကခုနရည်ရွယ်ချက်ရှိရှိသူချောင်းနေကြတာဖြစ်တဲ့အတွက်ဒီကရန်ပြောရင်လည်းဥရင်းနဲ့ဆန့်ကျင်ပြီးလောက်တာပဲ။အဲတို့တော့ဒီကာလမှာတော့တို့ကဟိုမှတ်တမ်းမရထောက်ထားယူထားရင်လည်းဘာမှလုပ်လို့မရဘူ
း။ပြီးခဲ့တဲ့သတင်းဘက်ကလည်းကင်ဆာရောဂါခံစားနေရတဲ့NLD ဒုဥက္ကဋ္ဌမန္တလေးတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာဇော်မြင့်မောင်ကိုအသက်ဆုံးကနေရပ်ပိုင်းအလို့ကြမှလူငယ်ချမ်းသာခွင့်ပေးပြီးထောင်ပြင်ကိုထုတ်ပြီးတော့နောက်ဆေးကုသခွင့်ပေးခဲ့ပေမဲ့ကွယ်လွန်သွားခဲ့ရပါတယ်။ဒီနှစ်2024ခုနှစ်တစ်နှစ်ထဲထောင်